အာသနာရဝေနောနာယသာသနာဘောဇာသံဃေထောင်းမြတ်သစ္စာပြည့်နေဘုရဏဇန်6ရက်ရံကုန်တိုင်းဘုရားထောင်းမြို့နယ်အနိယက်ွယ်အမတ်တိတမယောရာဇာတိဝေနန်းတွင်ဤသာစုရိယဥရိယအကျဉ်းမြောက်သံအောက်ပွဲအဖြစ်ဖြစ်ခြင်းကျင့်ပါသို့အပ်သည့်သူဓမ္မသဘင်အခန္ဓာဝေမဇ္ဇအတ္တောသူမြောက်တဲ့စိတ်ကြောင့်တရားဒေသနာတော်ဤကိဉ္စိညတဘာသဘင်အခန္ဓာဝေဘုရားသခင်ရှင်တော်မြတ်များဤဘာဂရုဏာကိုအာယုပြုပါတိပြုပဲဆိုအပ်တော်ဝန္ဒရမနာမအတိတကထာဝေယုသုပုဇောခြင်းဖြင့်စတင်ကြရအောင်ယောကမ္ပကောတိဟိပိယပမေယံကာလံကရုဏောတိဒုက္ခရာတိ ເດລັງກະໂດລໍກາຫິດາຍານາທໍນະໂມມະຫາກາລຸນິກະຕະຕະຕາຍໍນາໂທວິນຍາມຍາສາຕະຕະວາອີຈັນຕາສີກວາໂລລາຕ້ອງດະກົ່ງກົ່ງຄາດະມິນາທະມິຍາຈິນສິນໂດຍະພະຍາທີຕະປະກໍດີຫິບິກະເລກະວາຍີແຕຕິນຈາໂລພິນໂຕແລ အပေမြေရည်တဲ့တိုင်းသာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလလေးအတင်ချေသိနေကွာရှိကြသောကာလပတ်လုံးဒုက္ခိတရတနာလောကဤအကျိုးစီးပွားအလုံးကအတိဒုက္ခရဏိဥ္ဇာသက်ချိလိုက်အင်္ဂါမေတ္တာကြီးပါသမီးတာနေတထာဇနီစွန်ကြီးဤဟု ကျေတိထဝေငါးပဲအစုံလုံးခဲရင်တော်မူတော်ကိုရောတော်ဘုရားပြည့်ရည်ကံကျုပ်ကိုအထုတော်ဘုရားသည်ဖြစ်ပြီခေရလက်ချင်းမြေလုံးအသက်ဆုံးလည်းရဲ့နှလုံးစေဝံကိုရောဤပင်မနှင်းသို့ကတောဘဝတဏ္ဍိမမြားစွာရောက်တော်မူပေရရှာသည်ဘာဂရုဏိကတ္တတဝါမြားယင်ဝေသာကေသူတနာချစ်ခင် မာကရုဏာရှင်ဖြစ်တော်မူသောကတ္တနာတဝိနည်းအမြာစွာတတ္တဝါဤချမ်းသာစီပါဏ္ဍောတောင်းတဘုံပေါင်းခါသည်နာထအမြညာထုရှင်တော်မြတ်ဗျာနမောယုတိပြောင်းပြောမှန်ကိုလျော့ပြီကရောယုကျုရှိကိုခြင်းသည် အထုဝဲဝဲတုစင်စစ်မသွေဖြစ်ပါစေတည်း။လွတ်မြောက်တဲ့စိတ်ဘုရားမြတ်စွာသာသနာတော်ရဲ့ပန်းတိုင်ဟာလွတ်မြောက်တဲ့စိတ်ကိုဝိမုတ်တစိတ်တာလွတ်မြောက်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ဟာ ဘုရားမြတ်စွာရဲ့သာသနာတော်မှာအစဉ်မြဲဆုံးဉာဏ်တော်ကိုခေါ်ရတဲ့ပုဂ္ဂိုလ်မျိုးတွေအဲ့ဒီပုဂ္ဂိုလ်မှဝိမုတ်တစိတ်ကလွတ်မြောက်တဲ့စိတ်ရှိတယ်အဲ့တော့လွတ်မြောက်တဲ့စိတ်ရှိဖို့အတွက်ဘုန်းကြီးတို့တွေကျင့်ကြံကြုံအထုတ်ပေးကြတယ်ဒီလိုမှလူတိုင်းလူတိုင်းကလွတ်လပ်မှုကိုမြတ်လို့ကြတယ်
လွတ်မြောက်တယ်လို့လွတ်လပ်တယ်လို့ဆိုတဲ့စကားလုံးဟာတရားနာကြရထက်မှလည်းအနာအပြားပြောကြတယ်ကျုပ်ပုဂ္ဂိုလ်ကြီးပြောကြတယ်သူကတော့လွတ်လွတ်လပ်လပ်ပဲပါသမီသာရောက်တယ်လည်းမရှိဘူးအလုံးတိုင်းနဲ့အေးစိစိပဲဘာမှပူစရာမရှိဘူးလို့သူကလည်းလွတ်လပ်တယ်လို့ကြွေးကြော်တာပဲလွတ်မြောက်တယ်လို့ကြွေးကြော်တာဟုတ်ကဲ့အချုပ်နောက်ခံရလို့လွတ်မြောက်လာတဲ့ပုဂ္ဂိုလ်ကလည်းသူလွတ်မြောက်လာတယ်လို
ီတချို့ကလည်းပြောကြဒီနေရာမှာလွတ်မြောက်တဲ့စိတ်ဆိုတဲ့နေရာမှာအနောက်ကိုအစ်မြင့်နဲ့လွတ်မြောက်တဲ့စိတ်မျိုးဖြစ်အရကပြောတဲ့လွတ်မြောက်တဲ့စိတ်နဲ့ဘုရားမြတ်စွာဟောလိုတဲ့လွတ်မြောက်တဲ့စိတ်အစ်တန်းချင်းကြောင့်မြတ်စွာဟောတယ်အရကလွတ်မြောက်တယ်ဆိုတဲ့စိတ်လွတ်လပ်တယ်ဆိုတဲ့စိတ်ဘုရားမြတ်စွာရဲ့စံနဲ့နှုတ်နဲ့သတ်မှတ်ပြီးတော့ကြည့်မယ်ဆိုရင်လွတ်လပ်တဲ့စိတ်ကိုခေါ်နေလွတ်လပ်တဲ့စိတ်မဟုတ်ဘူးသူတွေပြောကြတယ်မဟုတ်လားဒ ကတော့စိတ်လွတ်ကိုလွတ်လွတ်လပ်လပ်ခဲနဲ့ပြောကြတယ်တကယ်တော့သူကအနောက်ဖက်နေနေကြည့်တယ်လွတ်လပ်တာမဟုတ်ဘူးနော်အဲ့တော့ကိုယ်စိတ်လေးဟာအနောက်ဖက်တွင်မှရှိသလားအနောက်ဖက်တွေကလွတ်မြောက်နေသလားဆိုတာဘုရားမြတ်စွာရဲ့တရားဓမ္မကိုနာပြီးဒီတရားဓမ္မရဲ့စံနှုန်းနဲ့ကိုက်ချီမှာတကယ်လွတ်လပ်မှုဟုတ်မဟုတ်ဆိုတာသိရှိနားလည်နိုင်တယ်။အရာပြောသူပြောကပြောပြောနေတဲ့လွတ်လပ်မှုတွေသူပြောကပြောပြောနေတဲ့လွတ်မြောက်မှုတွေဆိုတာအပေါ်ယံကလွတ်မြောက်မှုတွေကြီးပဲတဲ့။တကယ်လွတ်မြောက်မှုဆိုတာမရှိပါဘူး။အဲ့ဒီလွတ်မြောက်မှုစိတ်ရဲ့လွတ်မြောက်မှုသို့မဟုတ်လွတ်မြောက်တဲ့စိတ်ကိုပါဠိဘာသာမှာစေတောဝိမု ക്ത စေတောဝိမု ക്ത ကိုဘာသာအမျိုးမျိုးပြန်ရတော့လည်းပဲစေတောဆိုတာစိတ်စိတ်ဆိုတာဒီနေရာမှာတမာရီကိုရည်ညွှန်းတာလည်းရှိတယ်ပေါ့တမာရီဖြင့်စိတ်ရဲ့ကိလေသာတွေသို့မဟုတ်စိတ်ရဲ့အနှောင့်အယှက်တွေကလွတ်သွားတာကိုစေတောဝိမု ക്ത ဝိမု ക്ത ဆိုတာလွတ်မြောက်တာဘာနောက်ဘက်မှာမရှိအနှောင့်အယှက်လောကမရှိအငြိကြီးလုံးဝမရှိအဲ့ဒီလိုလုံးဝကင်းစင်တဲ့လုံးဝလွမြောက်မှုရှိတဲ့စိတ်မျိုးသာလေစေတဝိမု ക്ത လို့ဒီလိုပြောလို့ရတယ်နောက်ဆုံးအမြင့်ဆုံးပြောမယ်ဆိုရင်အရတ္တဖို့စိတ်ကလေးဟာစေတဝိမု ക്ത ပဲလွမြောက်တဲ့စိတ်ကလေးပဲဉာဏ်နဲ့စိတ်တွေဟာလွမြောက်မှုဆိုတာတရင်ကအပြည့်လွမြောက်ခြင်းလွမြောက်နေပဲလွမြောက်တဲ့စိတ်တို့အပြည့်အဝမခေါ်နိုင်သေးဘူးလို့ဒီလိုပြောရအဲ့တော့တရားချင်းကြီးသူတော်စင်ပြိဿတွေအနေနဲ့ဒုတိယတွေကလွတ်မြောက်တဲ့စိတ်နဲ့ဒီဒီလားတွေ့ရစိတ်တွေကလွတ်မြောက်မှုရှိရလားမရှိသေးဘူးဆိုလို့ရှိရင်တို့ဘာတွေလုံးဝမလဲဆိုတာသိရမှာပေါ့နော်အဲ့ဒါလို့ဒီမှာကိုယ်စိတ်လေးကလွတ်မြောက်တယ်မလွတ်မြောက်ဘူးသိတယ်အများစုကထင်နေကြတာတယောက်တည်းနေရင်လွတ်လပ်တယ်လို့ဒီလိုထင်တယ်အနောက်ဘွဲတွေနဲ့နေတာတယောက်တည်းနေနောက်ဘွဲတွေကနောက်ဘွဲမမသိအောင်နောက်ဖက်ထားတယ်။ကျောပြောတယ်။ဒီသာသမိတွေကြီးကုန်ပြီ။သာသမိတန်ရောစင်တယ်မရှိတော့ဘူး။ဟော။အဲဒါမရှိဘူးလို့ထင်နေ။တန်ရောစင်တန်ရောစင်ကျိုးဆယ်မျိုးဆိုတာ။အောက်ဆွဲတဲ့အောက်ကျိုးကခြေတော့မှချီပြီးတော့အောက်ဆွဲချတဲ့တန်ရောစင်ကျိုးက၅မျိုး။လေရင်းကနေချီးပြီးတော့အထက်ဆွတ်တင်တဲ့တန်ရောစင်ကျိုးက၅မျိုးအလုံးတန်ရောစင်ကျိုး10မျိုးလို့အဲဒီတန်ရောစင်ကျိုးတွေနဲ့ရှင်းတော်ထားသေးတယ်ညလွတ်မြောက်တဲ့စိတ်ဘယ်တော့မှမဖြစ်နိုင်ဘူးအဲ့ဒါကိုပါဠိစာပေလို့ပြောမယ်ဆိုလို့ရှိရင်ခြေတော့ကချီးပြီးအောက်ဆွဲချတဲ့ကျိုးမျိုးဒါတင်စားပြီးတော့ပြောတာပေါ့နော်တင်စားပြီးတော့ပြောတာလူတယောက်ကိုချီးကြည့်လိုက်ခြေတော့မှကျိုး၅ကျောင်းခေါင်းမှကျိုး၅ကျောင်းခြေောက်ကကျိုးကအောက်ဆွဲတယ်။တပည့်မှခြေထားတဲ့ကျိုးကကျောင်းကအပေါ်ဆွဲတယ်။အောက်ကျိုးလွတ်သွားရင်အထက်ကျိုးရှိသေးတယ်။လွတ်မြောက်အောက်ကျိုးသားဘူး။အဲ့ဒီအောက်ကျိုးကိုဘာခေါ်တော့လဲ။ဩရံဘာဂိယတန်ယောစနာ။ဩရံဘာဂိယဆိုတာကာဘဘုံရဲ့အတွင်းမှာခြေနှောင်ထားတတ်တဲ့တန်ယောစင်ကျိုးအဲ့ဒါဘာလို့ဆိုလို့ရှိရင်ကာမစ္စံတာကာမဂုဏ်ခံစားခြင်းနဲ့အတွေးတွေစိတ်ဆန္ဒတွေလောဘတွေကာမဂုဏ်ခံစားရတဲ့ဆိုတော့ပြောရမျက်စိကစတာလေးကြည့်ပြီးပျော်ရွှင်မှုကိုလိုလားတယ်နားကတာယာတဲ့အတန်လေးကိုနားထောင်ပြီးတော့ပျော်ရွှင်မှုကိုလိုလားတယ်နှာခေါင်းကမွေးကြိုင်တဲ့အနံ့ကလေးနဲ့တာယာမှုကိုလိုလားတယ်လျာကတရားသာရှိတာလေးစားပြီးတော့တာယာမှုကိုလိုလားတာခန္ဓာကိုယ်ကကောင်းတဲ့အထည်တွေလေးထိတွေ့ပြီးတာယာမှုကိုလိုလားနေတယ်ဒီခါမြင်ပြီးရင်နောက်ထပ်မြင်ခြင်းနဲ့ဒီခါကြားပြီးရင်နောက်ထပ်ကြားခြင်းနဲ့အဲ့ဒီမြင်ခြင်းကြားခြင်းလက်ရှိခြင်းလည်းချင်းထိတွေ့ခြင်းနဲ့ဆိုတော့ဒီဆန္ဒတွေကိုကာမဆန္ဒလို့ခေါ်တယ်အဲ့ဒီကာမဆန္ဒဟာအောက်ကိုဆွဲချတာဖြစ်သောကြောင့်ကာမဘုံထဲမှနေချီနှောင်ထားတာဖြစ်သောကြောင့်ဩရဘကိယတန်ရစီတို့တခြားဘုရားတရားချင်းကသူရစီပြိသတ်တို့ကိုမှအော်ဒီကျုပ်ရှိမရှိကြည့်ဖို့တရားထဲမှာပြောတာတော့သာတန်ရစီသမိတန်ရစီပြောဟုတ်ကဲ့သာတန်ရစီသမိတန်ရစီပစ္စည်းတန်ရစီဟောတကယ်တန်ရစီအစစ်က အားလည်းတာရစင်မဟုတ်ဘူးသမီးကလည်းတာရစင်မဟုတ်ဘူးပစ္စည်းကလည်းတာရစင်မဟုတ်ဘူးတကယ်တာရစင်အစ်စ်ကဟောဒီကာမစ်စန္ဒာဆင်ဆွေပရက်ရှာဒီဇိုင်းယားဖို့ဆင်ဆွေပရက်ရှာကိုခေါ်တယ်ကာဘိုအိုင်ယိုနဲ့ပြောလို့တဲ့စိတ်နဲ့စိတ်စန္ဒာလောဘတရားကတကယ်တာရစင်ဖြတ်ရမှာတာတချို့ကထင်တယ်အာတန်ရစဉ်သမီးတန်ရစဉ်တွေဖြတ်လိုက်တယ်သာသမီတွေမခေါ်မပြောအဝေးပို့လိုက်တယ်ဟောသာသမီကိတဲ့ချင်းတယ်ဘယ်ဟုတ်နော်သာသမီကိုဖြတ်ရမှာမဟုတ်ဖြတ်ရမှာပါတော့လွယ်တာမှုတဏှာကိုဖြတ်ရမှာတလွဲသွားဖြတ်ရင်တစ်ခါရောက်လိုက်ပစ္စည်းဥစ္စာသာသမီဖြတ်တယ်ဆိုတော့ပစ္စည်းတွေအကုန်လူပစ်ခိုင်းတာမဟုတ်ဘူးပစ္စည်းဥစ္စာပေါ်မှာတွယ်တန်းနေတဲ့သာသမီကိုဖြတ်ခိုင်းတာပစ္စည်းဥစ္စာရှိရမှာဒီဘဝမှာသောင်းနေမပြည့်စုံလို့ရှိရင်ဘယ်လိုလုပ်လို့ရဘဝတစ်ခုယက်တည်ဖို့ရတဲ့ပစ္စည်းဆိုတာရှိရသို့တော့အဲ့ဒီပစ္စည်းပေါ်မှာတည်တွဲတာတာဖြစ်နေတဲ့တာယောစဉ်တဏအတွေ့တာဟိုတာဖြတ်ရပစ္စည်းကိုဖြတ်ရမှာမဟုတ်ဘူးအဲ့တော့ကမေသန္တာဆိုတာတာယောစဉ်ကျိုးတစ်ချောင်းပဲအဲ့ဒီကျိုးတစ်ချောင်းနဲ့ချီနှောင်ခြင်းခံထားရတဲ့စိတ်ကလေးကဘယ်လိုလုပ်ပြီးလွတ်မြောက်တဲ့စိတ်ဖြစ်နိုင်ဖြစ်တာเนาะနောက်တစ်ခုကပါလို့ဆိုဓမ္မတာတာယောဆိုဓမ္မတာဓမ္မတာဆိုတာချက်ကနေရှိစိတ်ထဲမှာအလိုမကျဖြစ်ပြင်းထန်လာလို့ရှိရင်လူတွေပြောစိတ်ဆိုးတယ်စိတ်တူတယ်ကိုယ်ကြိုက်တဲ့အာရုံနဲ့တွေ့ရင်စိတ်ထဲမှာမကြည်မနှက်ဖြစ်တယ်မဖြစ်ဘူးလားဖြစ်ပါတယ်အဲ့ဒါကလည်းဓမ္မတာတာယောဆိုတယ်ခေါ်တယ်သူလည်းတာယောဆိုတယ်အမုန်းတာယောဆိုတယ်ခေါ်တယ်ဒါဝင်တော့လူတွေကသိတာယောဆိုတယ်လို့မတွေ့ကြဘူးတဏှာကိုတော့တာယောဇဉ်လို့နားလေကြ။ဇာပါဒဆိုတဲ့ဒေါသအမုန်းတရားကိုတော့တာယောဇဉ်လို့မထင်ကြဘူး။သို့တော့ဒါလည်းပဲတာယောဇဉ်ပဲ။ဘုရားစိတ်ကလေးရှိနေသေးတယ်ဗျ။ထိုဘုရားရာအာယုံပေါ်မှာခဏခဏတတိယလေး။အဲ့ဒါကျိုးရဲ့ချိန်ထားလို့ပဲ။ရှိတဲ့လူတတိယတယ်လို့မုန်းတဲ့လူရောတတိယမရဘူး။တတိယပါ။အဲ့ဒါဇာပါဒတာယောဇဉ်လို့ခေါ်အမုန်းတန်ရောစင်ကလည်းပဲရှိတာပဲအဲ့ဒီတန်ရောစင်ဆိုတဲ့ဒီကျိုးနဲ့နှောင်ွက်ထားတဲ့စိတ်ဟာဘယ်လိုမှတို့မြောက်တဲ့စိတ်ဆိုဖြစ်နေဘူးဟောတို့မြောက်တဲ့စိတ်ကိုမောကြဖို့ရတယ်ဒီလိုကြည့်ရဟော sense of pleasure desire for sense of pleasure ဆိုတဲ့ကာမိစန္ဒကျိုးတစ်ချောင်းဖြုတ်လိုက်ကာမိစန္ဒပြုတ်သွားလို့ရှိရင်ဗျာပါဒဆိုတဲ့အလိုမကျတာလည်းပြုတ်သွားဒီကျိုးတွေပြုတ်ဖို့ဆိုတာသောတာပန်တော့မပြုတ်သေးဘူး။တေကရာကလည်းမပြုတ်ဘူး။သုတ္တမပြုတ်၊အနာဂံတမပြုတ်တယ်။ဒီကျိုးနဲ့ချောင်းအသောတာပန်အနေနဲ့ဖြုတ်နိုင်တဲ့ကျိုးက၃ကြောင်းပါလဲဆိုရင်တက္ကရာဒိဋ္ဌိ၊ဝိသိကိစ္စ၊သီလပဒပရမတ္ပါဠိလိုတက္ကရာဒိဋ္ဌိဆိုတာခန္ဓာ၅ပါးယုံနံတရားကြီးကိုအထင်မှားပြီးတော့အသက်တို့ဇီဝိတာတို့အတ္တတို့သာဝရမြဲနေတဲ့အရာတို့တဘွားကသိရင်တဘွားကူးသွားတာတို့အဲ့လိုအတွင်းမျိုးတွေနဲ့ခန္ဓာ၅ပါးရုပ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးတည်းကတစ်ခုခုအပေါ်မှာအမြင်မှားနေတာကိုတက္ကရာဒိဋ္ဌိခေါ်တယ်။တက္ကရာဆိုတာတကယ်ထင်ရှားရှိတဲ့ခန္ဓာ၅ပါးကိုပြောတာ။ဒိဋ္ဌိဆိုတာအဲ့ဒီပေါ်မှာမှားနေတဲ့အယူဆတည်းရပေါ်လာတာ။ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့မှားနေတဲ့အယူဆတည်းရပေါ်နေတာကိုတက္ကရာဒိဋ္ဌိဒါလည်းတန်ရစင်ပဲ။ဒါပြီးတော့သူကလည်းစိတ်ကိုချိန်အောင်ထားရတယ်။မှားရတဲ့အမြင်တစ်ခုကလည်းစိတ်ကိုချိန်အောင်ထားလိုက်တန်ရစင်။အဲ့ဒီနောင်မျိုးရှိနေတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေကလွတ်မြောက်တဲ့စိတ်ဆိုတာမရှိနိုင်ဘူး။ဝိသိကိစ္စဘုရားတရားတန်ခါနဲ့ပတ်သက်ပြီးတန်တရားဖြစ်တယ်။ကိုချင့်နေတဲ့ခြင်းစင်နဲ့ပတ်သက်ပြီးတန်တရားဖြစ်တယ်။အမြင်မရှင်းဘူး။ဟောဝိသိကိစ္စကတော့လို့အမြင်မှားနေတဲ့ပုဂ္ဂိုလ်တယောက်ဟာတန်တရားရှိနေမှာပဲအမှန်မမြင်သေးတဲ့မြတ်တန်တရားဆိုတာဒါနေမှာအဲ့တော့တက္ကရာဒိဋ္ဌိဆိုတာကင်းသွားမယ်ဆိုလို့ရှိရင်တော့ဝိသိကိစ္စဆိုတာလည်းပဲကင်းသွားနိုင်တယ်တက္ကရာဒိဋ္ဌိဝိသိကိစ္စနောက်တစ်ခုကသီလပဒပရမတ္တသီလဝတ္တဘာကိုဘာပြောင်းထားတာသီလပဒပရမတ္တသီလဆိုတာအလေးအထားတစ်ခုဝတ္တဆိုတာအိုင်နာကျင့်သုံးနေတဲ့အချက်သီလဆိုတာအလေးအထားအပြုအမူအလေးအထားလူတိုင်းလူတိုင်းမှာအလေးအထားလေးတွေရှိ ဘုရားဆိုတော့ဒရိษံနေမှာလဲသူ့ရဲ့အလေးထားလေးရှိဆိုတော့ခွေးလေးတကောင်ကိုကြည့်ကြည့်ခွေးလေးရဲ့အလေးထားပါအိတ်တော့မယ်ဆိုလို့ရှိရင်ခြားကြလဲလို့ဟာခွေးလေးအိတ်တာဒါသူ့ရဲ့အလေးထားအစာစားတဲ့အခါမှာလည်းပဲပါးစပ်နဲ့ပဲစားတယ်လက်နဲ့စားတယ်လက်နဲ့ယူစားတဲ့အလေးထားဒါသူ့ရဲ့အလေးထားဒီဒရိစ္ဆာတွေလည်းဒီလိုပဲအလေးထားနေနေရှိတယ်။အဲ့ဒါကိုသီလလို့ပြောတာဒီနေရာနော်။ဝတ္တဆိုတာတစ်စုံတစ်ခုစောင့်တည်တာ။အမှားပဲငါတတ်တတ်လို့စားမယ်။တစ်စုံတစ်ခု။တိုင်းကကျင့်သုံးဖို့ရစိတ်ကကြက်ကလေးလောက်တာ။ဒါဝတ္တလို့ခေါ်။အဲ့ဒီသီလဝတ္တနဲ့ပတ်သက်လာတဲ့အမှားမှယွင်ယွင်သုံးသက်ဆင်ကျင်ပြီးတော့လိုက်တာကျင့်ကြံနေတဲ့အမှားယွင်တဲ့အယူဆတရားကိုသီလဝတ္တပရမတ္တလို့ခေါ်တယ်။သူလည်းအမှားယွင်တဲ့မိစ္ဆာဒိဋ္ဌိတမျိုးပဲဆိုတော့တဏှာဝုကလုဖို့ရအတွက်အကုသိုလ်တွေနဲ့နိုင်နေတဲ့နဲတော့ဘာလို့အောင်ခွေးလို့နေခွေးလို့စားခွေးလို့ချင်းခွေးအချင်းစောက်တည်တာခွေးရဲ့အလေးထားတွေကသီလခွေးအလေးထားတိုင်းလုပ်မယ်လို့စောက်တည်တာကဝတ္တအဲ့ဒီသီလနဲ့ဝတ္တစောက်တည်လို့ရှိရင်တဏှာဝုကလွတ်တယ်ကိဋ္တိဓာရီကစင်ကြနိုင်တယ်လို့ယူဆတာကပရမတ္တ။ဟော။ညမမယင်ယင်အတွေးကော်ရင်ဒီကလေးလက်တွေ့ဘုရားလက်ထက်ကဒီလိုခွေးချင်းကျင့်နေတာတို့၊နွားချင်းကျင့်တာတို့၊ဥတောင်းလိုကျင့်တာတို့၊မြောက်လိုကျင့်တာတို့စုံတာပဲ။တရိစ္ဆာန်တွေရဲ့အကျင့်ကိုလိုက်ကျင့်။ဇီဝဇက်ကတော့ကောင်းတယ်။လက်စော့ဘုရားကအဲ့ဒီအကျင့်တွေပတ်သက်လာရင်သီလဗဒပရမတ္တသူ့ရဲ့ကြီးမန်းချက်မရဘူးတဲ့။ခွေးလို့ချင်းဘာဖြစ်တော့ဆိုတခါတော့ကုန်းကုရဝတိကတက်မှာဆိုရက်ဆံပြားဟောတယ်။ဒီခွေးလို့ချင်းခွေးဖြစ်ဖို့ပဲရှိတယ်။ဘာဖြစ်လို့လဲဆိုတစ်ချိန်လုံးခွေးစိတ်ပွေးပြီးခွေးလို့နေတာ။ခွေးဝါနဲ့မနှီးရွယ်ဘူးလား။နှီးရွယ်တယ်။နှီးတယ်။နွားလို့ချင်းနွားဖြစ်ဖို့ပဲရှိတယ်။ဘာလို့လဲဆိုစိတ်ပွားနွားနဲ့နွားစိတ်ပွေးနေတာဟုတ်။လူစိတ်ပွေးမှလူဖြစ်တော့မှာနွားစိတ်ပွေးနွားပဲဖြစ်မှာ။ဟုတ်တယ်မလား
။မှန်ပါဗျာ
။အဲ့ဒီအချက်မှားတွေကိုသီလဝတ္တပရမတ္တလို့ခေါ်တယ်။သို့သောအင်္ဂလိပ်လိုဘာသာပြန်တဲ့အခါသီလဝိဒ္ဓပရမတ္တကိုပေါ့ပေါ်လေးပြန်ထားတယ် right and ritual ဒီဘာသာပြန်ရတော့မှန်မှန်ဘူး right and ritual ဆိုတာအခမ်းအနားတွေပွင့်လန်းတဲ့ပင်တွေစာရိပုတ္တရာတွေဘာသာရေးနဲ့ပတ်သက်တဲ့အခမ်းအနားတွေ right and ritual ဓာတ်တွေကိုသီလဝိဒ္ဓပရမတ္တကိုပြန်တယ်မှားဆိုလိုတာခွေးအကျင့်နွားအကျင့်တွေပေါ်မှာတဏှာဟောကလွတ်နိုင်တယ်လို့မှန်းရဲစွာသုံးသပ်မှုဒီလိုဆိုလို့ရတယ်เนาะဒီအချက်နေနဲ့တဏှာဟောကလွတ်ပြီးတော့ကိလေသာအာတဝါတွေစင်ကြနိုင်တယ်လို့မှန်းရဲစွာသုံးသပ်မှုကိုပဲသီလဗရပရမတ္တလို့ခေါ်တယ်။ဩခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့မြဲတယ်ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့အတ္တလို့တက္ကရာဒိဋ္ဌိကမှားတယ်။သီလဗရပရမတ္တကြတော့အချက်နဲ့ပတ်သက်ပြီးတော့မှားတယ်။ဩဒီအမှားနှစ်ခုအမြင်မှားနှစ်ခုရဲ့ထိုအမြင်မှားနှစ်ခုကိုလက်ခံကျင့်သုံးနေသည့်အတွက်ကြောင့်တန်လျာဖြစ်မှုဝိသကိစ္စအဲ့ဒါတန်ရောစဉ်သုံးပါအဲ့ဒီတန်ရောစဉ်သုံးပါကိုသောတပ္ပပုဂ္ဂိုလ်ကဖြတ်နိုင်နိုင်ပြီသောတပ္ပဖြစ်သွားရင်အဲ့ဒီတန်ရောစဉ်မရှိတော့ဘူးခန္ဓာ၅ပါးနဲ့ပတ်သက်ပြီးမှားရင်တော့မရှိဘူးအချင်းနဲ့ပတ်သက်လာလို့ရှိရင်လည်းမှားရင်တော့မရှိဘူးဥလိုချင်းနွားလိုချင်းကျင့်တဲ့အချင်းနဲ့တန်လျာကမစင်ကြနိုင်ဘူးတဏှာကဘလို့မြောက်နိုင်ဘူးဖြူစင်တဲ့စိတ်ကမရနိုင်ဘူးလို့သိလိုက်တယ်။ဘာအမှန်မြင်လိုက်တယ်။မှမြင်လိုက်တဲ့အတွက်ကြောင့်ဒီကနေ့ရှင်းနေကြတဲ့သီလရှင်းစင်၊သမာဓိရှင်းစင်၊ပညာရှင်းစင်၊ဝိပဿနာရှင်းစင်တွေနဲ့ပတ်သက်ပြီးဘာမှတဏှာမရှိတော့ဘူး။ဟောသောတာပန်ပုဂ္ဂိုလ်ဖြစ်သွားလို့ရှိရင်တာယောစဉ်ကျိုး၅ချောင်းနဲ့ကအောက်ခြေထောက်မှာခြိထားတဲ့တာယောစဉ်ကျိုး၅ချောင်းနဲ့က၃ချောင်းပြုတ်သွားအနာဂတ်ဖြစ်လို့ရှိရင်နောက်ထပ်နှချောင်းထပ်ပြုတ်လို့ကျိုးပဲနှချောင်းပြုတ်သွား။အားကြောင့်ပြုတ်သွား။အဲ့ဒါဆိုရင်အနာဂတ်ပုဂ္ဂိုလ်တော်မှာလွတ်မြောက်တဲ့စိတ်ဆိုတာမရသေးဘူး။ထက်မှချီထားတဲ့ဥဒ္ဓံပါကိယသာဟောစဉ်၅မျိုးချမ်းနေသေးတယ်။အဲ့ဒီဥဒ္ဓံပါကိယသာဟောစဉ်ဆိုတာအထက်ကနေချီနှောင်ထားတဲ့ကျိုး၊ဘာကျိုးတွေလို့။ရူပရာကသမဘုံသို့မဟုတ်ရူပဆံပေါ်မှာတက်မဲ့နေတယ်။ကာမဂုဏ်အာယုန်တွေကိုတော့ဆွတ်လွတ်နိုင်တယ်။ထိုကာမဂုဏ်အာယုန်တွေကဆွတ်လွတ်လို့ရလာတဲ့ချမ်းသာလေးကြတော့မဲ့နေသေးတယ်။ဟုတ်ကဲ့။ဒါကိုဇန်ချမ်းသာလို့ခေါ်တယ်။ ကာမဂုဏ်အာယုန်ကိုစုံလိုက်လို့ရလာတဲ့အကျိုးမြတ်ဖြစ်တဲ့ဇန်ချမ်းသာရူပဇန်ချမ်းသာထိုရူပဇန်ကြောင့်ရောက်လာတဲ့ရူပပေါ်ရဲ့ဘဝအဲ့ဒါဒီပေါ်မှာတွေ့တာမှုလေးကမပြတ်သေးဘူး။ကာမစ္ဆန္ဒဆိုတဲ့ကာမဂုဏ်ပေါ်မှာတွေ့တာတော့ပြတ်သွားပြီ။ကာမကိုဖယ်ရှားလိုက်လို့ရလာတဲ့ဇန်ချမ်းသာနဲ့ထိုဇန်ချမ်းသာကြောင့်ဖြစ်ပေါ်လာနိုင်တဲ့ဘုံဘဝကိုတော့တွေ့တာနေတယ်။ဒါရူပရာဂလို့ခေါ်တယ်။ဒီနေရာရူပဆိုရူပဇံကိုပြောတယ်အရူပရာဂအရူပရာဂဆိုတာအဲ့ဒီလိုရုပ်အခြေကိုမရှိဘူးနန္တရားတသက်နဲ့ဖြစ်တဲ့အရူပ၄ပုံအရူပဇံအေးအရူပဇံပေါ်မှာတွေ့တာနေတဲ့တဏှာလောဘသူအရူပဇံရောက်ရလာနိုင်တဲ့အရူပဘုံဘဝကိုတက်တန်းရှိတယ်ချမ်းသာတယ်ရုပ်ခန္ဓာကိုကြီးမရှိသည့်စိတ်ကလေးကြီးပဲဆိုရင်သိပ်တွက်လက်တဲ့ချမ်းသာဟုတ်တယ်ပေါ့ခေါင်းကြိုက်တယ်လို့ခန္ဓာတယ်လို့ဆိုတော့ရုပ်ရှိမှဖြစ်တာခေါ့လားစိတ်ကလေးကြီးဆိုဖြစ်เสียအကြောင်းမှမရှိတာเนาะရုပ်ရှိသည့်အတွက်ပြဿနာတွေကအများကြီးဟုတ်အဲ့တော့စိတ်ကလေးကြီးဖြစ်တဲ့ဘုံအရူပဘုံတွေ့တာမှုဆိုရင်တရားစဉ်တွေကသွားတွဲနေတယ်ကြည်တနာရဲ့နေပေကဘလောက်ခြေတယ်လဲဆိုတော့စဉ်းစားကြည့်ကာမဂုဏ်အာယုန်တွေကိုလွတ်လိုက်ပြန်လို့ရှိရင်လည်းဇံဘောသွားတွဲတယ်အဲ့ဒါကိုအချက်ကျိုးလို့ခေါ်တယ်ရူပရာဂအရူပရာဂဒါလောဘရဲ့နာမည်တွေကြည့်ပဲကောင်းရူပရာဂအရူပရာဂလောဘရဲ့နာမည်ရာပါဒဆိုတာဒေါသရဲ့နာမည်သက္ကာယဒိဋ္ဌိသီလဝိရပရမသဆိုတာဒိဋ္ဌိရဲ့နာမည်သူတို့ဒုက္ခပေးနေတယ်ရူပရာဂအရူပရာဂဟောဒီဂျိုးနဲ့ချောင်းထက်တွဲလာမာနကိုယ့်ရဲ့အည်သွေးနဲ့ပတ်သက်ပြီးတော့ထင်ရှိနေတယ်အထင်ရောက်ကိုယ့်ရဲ့အည်သွေးပေါ်မှာအကုယုံကြည်ခင်ဗျယူဆငါဆိုတဲ့အတွေးနဲ့တွေးနေတာငါလုံနိုင်တယ်ဆိုတဲ့အတွေးတွေနဲ့တွေးနေတယ်မာနာကန်စစ်လို့ခေါ်ဒီမာနာကလည်းအန္တရာယ်အလွန်များတဲ့မာနာဒီအတွေးတွေဝင်နေလို့ရှိရင်တရားလူတရားပြမရနိုင်ရှင်နုရုဒ္ဓတော်ပေါ့ရှင်နုရုဒ္ဓကဘာစကြဝဠာတစ်ထောင်ကိုဒိဗ္ဗစကုနဲ့တိုင်နဲ့ချိနိုင်တယ်ဒိဗ္ဗစကုနဲ့စကြဝဠာတစ်ထောင်ကိုတစ်ခါတည်းနဲ့ထိုင်ကြည့်နိုင်တယ်လို့ဆိုဒီအတွေးလေးဝင်နေတဲ့အကြောင်းရဟန္တာဖြစ်ဖို့ပြုတ်နေတယ်။မာနလေးခံနေတာ။အဲ့ဒီမာနဟာချက်ကျိုးတဲ့။နောက်တစ်ခုဥဒ္ဓစ္စတမာရီရဲ့စံကျင်ပဲစိတ်ကမငြိမ်းချမ်းဘူးစိတ်တွေမငြိမ်းသက်ဘူး။အဲ့ဒီစိတ်တွေငြိမ်းသက်မှုကင်းနေတဲ့စိတ်တွေကြောက်ကြောက်ချောက်ချားဖြစ်နေတဲ့သို့မဟုတ်တမာရီမရနိုင်တဲ့စိတ်လေလွတ်နေတာမျိုးလေးကဒါဥဒ္ဓစ္စ။အဲ့ဒီဥဒ္ဓစ္စကလည်းပဲတန်ဆင်တစ်မျိုးပဲ။ဒါနဲ့ချီနှောင်ထားတဲ့စိတ်မာနကစိတ်ကိုချီနှောင်တယ်လို့ဥဒ္ဒစ္စဆိုတဲ့မငြိမ်းချမ်းမှုကလည်းစိတ်ကိုချီနှောင်ထားတယ်ကြည့်ဒီမငြိမ်းချမ်းတဲ့စိတ်ဆိုတာတစ်ခါတခဏခဏပေါ်လာတာစိတ်ပူရတဲ့လူတွေကခဏခဏမပေါ်ဘူးလားပေါ်ပါတယ်ပေါ်တယ်စိတ်လေးအေးထားသမှလို့ပြောလို့မရဘူးရှားကြံပူနေတာတန်ရောစင်ချီထားတာဟုတ်ကဲ့ဒါလည်းတန်ရောစင်ပဲမာနဥဒ္ဒစ္စအဝိဇ္ဇာမမသိဘူးအမားတွေကိုသိနေတယ်အဝိဇ္ဇာအမှန်မသိဘူးအမားတွေကိုသိနေတယ်အမားတွေကိုသိနေတာကိုပဲသူကသူအမှန်သိတယ်လို့ထင်နေဟောဒီအဝိဇ္ဇာဆိုတဲ့ကျိုးကအလွန်သိမ့်ပွေးပြီးတော့သူကလည်းပဲအလွန်ပြင်းထန်တဲ့ကျိုးတစ်ချောင်းနဲ့အမားသိမှုဟာရုပ်တရက်ဖြောက်ဖြက်ပြီလို့မရနိုင်တဲ့အာဟုန်တန်ရောစင်ပဲအဲ့တော့ပေါင်းလိုက်တော့ထက်ကချီနှောင်တဲ့တန်ရောစင်ကျိုးက၅မျိုးရူပရာဂအရူပရာဂမာနဥဒိသအဝိဇ္ဇာအဲ့ဒီတန်ရောစင်ဂျိုးတွေလုံးဝကင်းသွားပြီတန်ရောစင်ဂျိုး10မျိုးစလုံးကင်းသွားပြီဆိုတဲ့အခါမှာလွမြောက်တဲ့စိတ်ဆိုတာနာမှာအနာဂတ်ဖြစ်ရင်တောင်မှပဲမလွတ်လပ်သေးဘူးတန်ရောစင်ဂျိုး5မျိုးကျန်းနေသေးတယ်ယန္တာဖြစ်ပြီဆိုတော့မှလုံးဝအเจ้าမို့ယန္တာပုဂ္ဂိုလ်ကလည်းဝိမုဒ္ဓစိတ်တော်လွတ်မြောက်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ရတယ်။ကဲဘုန်းကြီးတို့တွေလွတ်မြောက်ခြင်းနဲ့လွတ်မြောက်တဲ့စိတ်ကလေးကိုရခြင်းတကယ်ဘုရားဟောပြတဲ့လွတ်မြောက်တဲ့စိတ်မျိုးလေးကိုရခြင်းနဲ့မလုပ်ကြဘူး။လွတ်မြောက်တဲ့စိတ်ဟာဘုရားတရားတော်သို့မဟုတ်ဘုရားဘာသာခြင်းစဉ်ရဲ့ပန်းတိုင်ဆိုတာအလုံးသိကြဘူး။လူတွေကလုံးနေတာတုံးလို့ပြီးရင်စိတ်တက်ကလေးလွတ်မြောက်ဖို့လုပ်လွမြောက်တဲ့စိတ်ရဖို့လုပ်နေကြတယ်။ဒါပြည့်လွမြောက်တဲ့စိတ်ဆိုတဲ့ဟာရအောင်လုံနည်းရှိသလား ရှိတယ်လုံနည်းများစွာထဲမှာလွတ်မြောက်တဲ့စိတ်ရဖို့လွတ်မြောက်တဲ့စိတ်ဆိုတာချက်ချင်းကြီးဒီကနေ့ဖြစ်ဒီကနေ့ဖြစ်သွားတာမဟုတ်ဘူးဒီကနေ့ရင့်ကျက်သွားတာမဟုတ်ဘူးတစ်ပြေးပြေးနဲ့ရင့်ကျက်လာအကြောင်းတရားတွေတည်တည်များလို့ပဲတည်တည်များအမှုလေးကနေပြီးတော့တစ်ပြေးပြေးရင့်လာရတယ်အဲ့ဒါလိုပဲလွတ်မြောက်တဲ့စိတ်ဟာလည်းပဲအမှုစားလေးကနေတစ်ပြေးပြေးရင့်လာအဲ့ဒီရှိထားတဲ့လွတ်မြောက်တဲ့စိတ်အခြေခံလေးတစ်ပြေးပြေးရင့်လာဘာလို့လဲဘာတွေရေးကြည့်တယ်လဲအကျိုးတရားကိုလိုလားလို့ရှိရင်အကြောင်းတရားကိုတည်ဆောက်ရမယ်ဆိုတာဒါဗုဒ္ဓရဲ့ practice ပဲတိုင်းညွန်ကျက်ကအကျိုးလိုချင်ရင်ဘာလုပ်ရမလဲအကြောင်းကိုတည်ဆောက်ရဟုတ်ကဲ့အကျိုးလိုချင်အကျိုးကိုတိုက်ရယူလို့မရဘူးအကြောင်းကိုလုပ်ရဒါဟုတ်တော့အကျိုးတိုက်ရယူလို့ပဲရအကြောင်းတရားကိုဖန်တီးပေးမှအကျိုးတရားရမှာဒါကြောင့်မို့အကြောင်းတရားကိုဖန်တီးဖို့စေတောဝိမု ക്തി လို့ခေါ်တယ်လွတ်မြောက်တဲ့စိတ်ကလေးရဖို့ရအတွက်မရင်တဲ့သေးတဲ့လွတ်မြောက်တဲ့စိတ်ကလေးကိုပို့ပြီးရင်းချက်လာအောင်ဘယ်အကြောင်းတရားတွေကဖြစ်စေနိုင်တယ်လို့ဆိုတာကိုမြတ်စွာဘုရားကမေဂိယတုတ်တံမှာဟောထားတယ်မေဂိယတုတ်တံမှာဟောထားလို့ရှိတယ်ဒေကိယတုတ်တံဖြစ်ပေါ်လာပုံဇာလံလေးနဲ့ပြောရအောင်။မြတ်စွာဘုရားကတခါတော့ကစာလိကာလို့ခေါ်တဲ့မြို့အဲ့ဒီမြို့နားကစာလိကာဆိုတဲ့တောင်ပေါ်မှာသရဲသုံးနေထိုင်တယ်။တောရကြောင်မှာနေတယ်ပေါ့။မြတ်စွာဘုရားကိုအနိကပ်ပြီးတော့ပြုစုနေတဲ့ပုဂ္ဂိုလ်ကရှင်မေဂိယလို့ခေါ်တယ်။ရှင်အနန္ဒမဟုတ်သေးဘူးအဲ့တော့ရှင်မေဂိယကမြတ်စွာဘုရားကိုအနိကပ်ပြုစု။စာလိကာတောင်ကနေဆင်းပြီးတော့ဒီစဉ်ဆွမ်းခံကြွားတဲ့ယွာလေးကဇန္တုဆိုတဲ့ယွာလေးရှိခရနာမည်ပေါ့နော်ဇန္တုဆိုတဲ့ယွာလေးကိုဆွမ်းခံကြွားတနေ့ကျတော့ရှင်မေဂိယဟာဘုရားမြတ်စွာဝေကျုံငယ်ပြုပြီးတော့စာလိကတောင်ပေါ်နေဆင်းပြီးတော့ဇန္တုဆိုတဲ့ယွာလေးကိုဆွမ်းခံကြွားသွားကြွားသွားတဲ့အခါမှာတအိမ်တစုံဒီကရမွာမြတ်လောင်းသူတွေဆုံးနေဒီကလေးပိုက်ပြီးရတာလေးနဲ့ခြေနှက်ပြီးယူနေရတဲ့မှာရှိတဲ့နန္ဒီမှာဇေယျကလေးတွေကုသရှင်တွေကဇေယျကလေးတွေဗာလေးတွေစောင့်ထားကြတယ်။အဲဒီမှာပဲထိုင်ပြီးတော့ဆုံးဖို့ပဲ။ဘာလို့လို့ဆိုဝီးဆိုပြန်မတည်နိုင်အကြောင်းရှိတော့ကကျောင်းမှာဆုံးစားကြတာလေတဲ့။ဆုံးခံဆုံးခံပြီးလို့ရှိရင်ယူတဲ့ရွာထဲမှာတို့မုံမြုပ်ပြင်းလေးမှာဇေယျကလေးတွေစောင့်ထားတာရှိတယ်။အဲဒီဇေယျပေါ်တက်ပြီးတော့ရေလေးဗာလေးလွယ်လွယ်ကူကူရမယ့်နေရာကိုဆုံးစားကြတယ်။အဲ့ဒီလိုဆွစားပြီးဘယ်သွားတော့ဆိုတော့အဲ့ဒီမျိုးရွာအနီးပါးမှာတိတ်ဆိတ်ငြိမ်သက်တဲ့တောအုပ်ကလေးတွေတောတန်းလေးတွေဥယျာဉ်လေးတွေလူသူမရှုပ်ထွေးတဲ့နေရာတွေကိုချစ်တတ်ကြဒါကဘုရားလက်ထက်ကရဟန်းတော်တွေရဲ့နေဝင်နေပြီပေါ့ဆွမ်းကသွားတယ်တစ်ချက်ပဲဖုံးပေးကြတယ်ဆိုပါစို့ခုခေတ်နိုင်နဲ့ပြောမယ်ဆိုရင်7နိုင်လောက်8နိုင်7နိုင်လောက်ကျောင်းအနေထွက်လာပြီးတော့ရှင်နိုင်ကိုနိုင်ဆယ်နိုင်လောက်ဆုံးခံပြီးတော့ဆုံးမှာဖုံးပေးပြီးတဲ့အခါဒိတ်ကလေးစိပြန်လွယ်ပြီးတော့တင့်တော်တဲ့နေရာကိုကြွသွားကြတိတ်စိတ်ငြိမ်သက်တဲ့နေရာလေးကိုသွားရှင်မေဂိယလည်းအဲ့ဒီနေရာကာလခင်းကဆိုတဲ့မြစ်အဲ့ဒီဇန်တုရွာကမ်းခြေမြစ်ကြီးကိမိကိလာဆိုမြစ်ကြီးတစ်စင်းအစီကိမိကိလာလို့ခေါ်တယ်မြစ်ကြီးအဲ့ဒီကိမိကိလာဆိုတဲ့မြစ်ဘေးမှာလူတွေစိုက်ပျိုးထားကြတဲ့တဲ့ဥယျာဉ်ကြီးတစ်ခုရှိတယ်စိမ့်လို့ဆိုလို့တဲ့ဥယျာဉ်ကြီးကအရေးအဝါသာအလွန်ကောင်းနေခဲ့မှဆိုဘူးမှမရှိဘူးအေးစစ်တယ်ကိမိကိလာကြီးကန်းကြီးကနေရှောင်းလာပြီးတော့သွားတော့အဲ့ဒီတဲ့ဥယျာဉ်ကြီးရောက်သွားဒီဥယျာဉ်ကြီးတဲ့ဝင်လိုက်တာနဲ့သူစိတ်ကြီးကကြည်နူးသွားဟာဒီနေရာဖြစ်တရားထုတ်ရရင်သိကောင်းမှာပဲရသော်ပြားကခွင့်ပြုမယ်ဆိုရင်ဟာဒီနေရာပြန်လာပြီးတော့တရားထုတ်မယ်အဲ့ဒီလိုစိတ်ကူးနဲ့ကြောက်ပြန်သွားတယ်စာလိကတောင်ပြန်သွားလိုက်ပြန်သွားပြီးတော့ဘုရားစီကိုဝင်ပြီးရှင်ပြားတဲ့ပြီးတော့ဆုံးကသွားဆုံးကဆုံးစားပြီးအပြန်မှာ တိပိကိလမြေကန်းကြီးကတေဝိယညီတခုတွေ့တယ်ဗျာသိတာရတာပဲသိစိတ်တယ်ငြိမ်သက်တယ်အဲ့ဒီမှာတပြီးတော့တရားထုတ်ခြင်းတဲ့စိတ်တွေပေါက်တယ်အဲ့ဒီမှာသွားတပြီးတော့တရားထုတ်ခြင်းတယ်လက်စော်ဗျာကဘသူကဘာလုပ်ခြင်းတယ်ဆိုလို့ရှိရင်အကြောင်းအကျိုးတွေကိုဆင်ញင်ကြည့်လိမ့်ရှိတယ်အများလားသူစိတ်ကူးရင်လာတာဟာတမ္မာမဟုတ်ဘူးအဲ့ဒီရှုပ်ဝက်ချက်ကလေးရှိတယ်အဲ့လောကမှာလူတိုင်းလူတိုင်းကိုယ့်အကိုလည်းရှုပ်ဝက်ချက်ကလေးတွေရှိတယ်ကိုမေ့နေတဲ့ဇာလံကလေးတွေရှိကြတယ်ဒါဒီဘဝကဇာလံမဟုတ်ဘူးအတိတ်ကဇာလံချုပ်မှုကြပါလိမ့်မယ်ခေါင်းကြီးတို့လည်းတတိထားတဲ့အခါမှာတချို့နေရာရောက်သွားလို့ရှိရင်စိတ်ထဲမှာကျဉ်းနူးတဲ့နေရာရှိတယ်လို့စိတ်ထဲမှာပျော်သွားတဲ့နေရာရှိတယ်လို့မပျော်တဲ့နေရာလည်းရှိတတ်တယ်စိတ်ရဲ့ခံစားချက်တော့ထူးဆန်းတယ်ပြိလို့မဟုတ်ဘူးအဲမေကြီးကရဟန်းတော်ကလည်းအဲ့ဒီဥယျာဉ်ထဲဝင်လိုက်တာလည်းတကယ်နဲ့သူစိတ်ထဲမှာသိကျဉ်းနူးသွားတယ်ရသော်ဘုရားကသူ့ရဲ့အတိတ်ဇာလံတွေကိုပြန်ကြည့်လိုက်တော့ဒီရှင်မေကြီးကတခုသောဘဝမှာသူကဘယင်ဖြစ်ပြီးတော့အဲ့ဒီဥယင်တဲမှာသူကနေခဲ့ဘူးတော့ဒါကြောင့်မို့စိတ်ထဲမှာကြည်လူတာဒါတွေကိုတော့သူမမေ့မေ့နေဘူးသူမသိဘူးအတိတ်ရဲ့ပုံရိပ်တွေကသူ့စိတ်ထဲမှာပေါ်လာပြီပဲလို့သူမသိဘူးမမှတ်မိတော့ရသော်ဘုရားကဒါကိုသိပြီးတော့ရသော်ဘုရားကမသွားစေခြင်းဘူးသွားရင်သူတရားရမှာမဟုတ်ဘူးအဲ့ဒီနေရာသူလည်းမတော်ဘူးဆိုတာသိတယ်ဘာလို့လဲဆိုအတိတ်တုန်းကအဲ့ဒီမှာဘယင်းအနေနဲ့စိုးစားခဲ့တဲ့နေရာဆိုတော့အဲ့ဒီဥယျာဉ်ထဲဝင်လိုက်လို့ရှိရင်ယဟန်စိတ်ပြောက်ပြီးမင်းစိတ်ပေါက်မှသိကြတယ်။ဒါပြောရလည်းရှိသေးတယ်နော်။အဲ့ဒါကြောင့်ဘုရားကခွင့်ပြုတယ်ဘူး။ခွင့်ပြုတင်တာကိုမြတ်စွာဘုရားကဒီလိုပြောပြနေရင်သူယုံကြည်မှယုံမှာဆိုရင်ဘုရားကပြောတော့မိဂိယရဲ့ငါတစ်ပါးတည်းရှိသေးတယ်နေပါဦး။နောက်တစ်ပါးရောက်လာတော့သွားတာပေါ့။ချိန်ဆွဲပေးလိုက်တယ်။ဟုတ်ကဲ့။နောက်အဖို့တစ်ပါးရောက်လာပြီဆိုရင်သွားတာပေါ့အခုငါတစ်ပါးတည်းပဲရှိတယ်သူကဗာပြောလို့ရှင်မရတဲ့ရှင်မရကဘာမှလုပ်စရာမရှိဘူးတဲ့တရားသူတရားမြတ်တွေအကုန်ရပြီဘုရားပြစ်နေပြီပေါ့ရှင်မရမှာလုပ်စရာကျင့်စရာဘာမှမရှိဘူးတပည့်တော်မှာလုပ်စရာတွေရှိသေးတယ်ပုရုဇေဘဝမှာရှိသေးတယ်တပည့်တော်တရားထုတ်ချင်ပါလားဆိုတော့မြတ်စွာဘုရားကထပ်ပြီးတော့မင်းကြီးတယ်နေပါဦးမေကြီးကငါတစ်ပါးတည်းရှိသေးတယ်နောက်တစ်ပါးလာတော့သွားတာပေါ့မရဘူးသူကဒါပဲထပ်ပြောသုံးချိန်တိုင်အောင်ပြောလို့မရတော့လက်ဆောင်ပြာဘာမင်းကြီးလို့အေးဒီတရားအထုတ်မယ်လို့ပြောတာတို့ကကန့်ွက်ဆရာမရှိပါဘူးတဲ့စိတ်တိုင်းကြသွားတာပေါ့ခွင့်ပေးလိုက်တယ်ခွင့်လည်းပေးလိုက်ရောအဲ့ဒီတရားဥယျာဉ်ဘက်ကိုချေဦးလဲပြီးသွားတော့တာကိုလည်းရောက်ရောသူဘင်းဘွားတို့ကထိုင်ခဲ့တဲ့တရားပင်နေရာလေးမှာသွားထိုင်သူကတော့သိတာမဟုတ်ဘူးတို့တော့ပုံရိပ်တွေကမြတ်စွာဘုရားမှာမြင်နေတယ်အတိတ်ကပုံရိပ်တွေကဘုရားရဲ့ညံတော်ထဲမှာပေါ့အဲ့ရှင်မေကြီးကတရားထုတ်လို့သွားပြီးသေပင်ရင်းနဲ့ထိုင်လိုက်တော့ဘာတွေပေါ်လာတော့ဆိုတော့သူထိုင်နေတဲ့အချိန်သူ့ကိုယ်သူငကင်းကြီးနဲ့ဘယင်းကြီးဖြစ်လာစိတ်တွေစိတ်တွေနော်စိတ်ကူးတာတွေကစိတ်ကူးစိတ်တန်းတွေသူ့ကိုယ်သူဘယင်းစိတ်ဝင်လာတယ်အဲ့နာအလုံးစမ်းပြေတယ်ဒါတွေက unknown cause မသိနိုင်တဲ့အကြောင်းတရားဒါပြောလူတိုင်းကရှိတယ်အဲ့ဒီရဲ့အတိတ်ရဲ့ပုံရိပ်တွေပေါ်လာတော့သူ့ကိုယ်သူဘယင်စိတ်ဝင်လာဝင်လာတဲ့အတွက်ကြောင့်ဘေးကနေဘောမမိတ်တံမိဖုရားဆိုင်ရာနေနဲ့ဩကာမဝိတက်တွေပေါ်လာလိုက်တာစိတ်ကူးမင်းစိတ်ခံစားရတဲ့စိတ်တွေဓာတ်ရီဝင်လာတယ်ဒီအတွေးတွေကဘာတွေဝင်လာတာဆိုကာမဝိတက်ကလို့ဆိုတဲ့ကံကုန်ခံစားခြင်းနဲ့စိတ်တွေပေါ်လာဘယင်ဆိုတာမျိုးကပျော်စရာကြီးမှမဟုတ်ပဲနဲ့ဉာဏ်သူအလွန်များလာတယ်အလွန်များတဲ့အချိန်ကျတော့အဲ့ဒီလိုတရားဥယျာဉ်ထဲနေတဲ့အချိန်မှာပဲဟာဒီလူကတိုက်ပြီကိုပုံကန်တဲ့လူဆိုပြီးတော့ဖန်ခေါ်လာတယ်ဖန်ခေါ်လာတဲ့အခါကျတော့အမိန့်ချသေးတယ်ဒီကောင်ဖန်ဒီကောင်ထောင်ချဒီကောင်တတ်ဆိုပြီးတော့ပြောရတယ်ဆိုတော့အဲ့ဒီအတွေးတွေတခါဝင်လာပြန်ရောဟုတ်ကဲ့လားဟုတ်ချုပ်တယ်ဆိုတာဒီဖန်စီချုပ်နှောင်နှောင်ခွဲတတ်ဖြတ်ဆိုတဲ့ဒီဒေါသအတွေးတွေဝင်လာတယ်ဒါကဖြာပါတော့ဝိတက်ကလို့ခေါ်စိတ်တွေတိုးလာတယ်ဟာဒီကောင်တလို့ဆိုးလာလို့ဒီကောင်ကိုဇက်ဖြတ်တတ်ဆိုရဲဟောအတွေးတွေဝင်လာအဲ့ဒါနဲ့တပြိုင်တည်းပဲဝိညာဉ်ကဝိတက်အေးဒီကောင်တွေကတော်လာမဲ့ကောင်တွေနှမ်းစောစောတွေကချုပ်ဆိုပြီးတော့ဝိညာဉ်ကဝိတက်ညှင်းဆဲတတ်ဖြတ်ဆိုရဲအတွေးတွေပါသူဝင်လာကာမဝိတက်ဝင်နေပြဘာရဝိတက်ဝင်နေဝိညာဉ်ဝိတက်ဝင်နေတရားအထုတ်ပါတယ်ဆိုမှတရားမဝင်မဲနဲ့ဓာရီကြီးပဲသူမျက်စိတွေမှာမြင်လာတော့ဘယ်လိုဖြစ်တော့ဆိုသူစိတ်ထဲမှာအော်ပါအမလီဖြစ်မှဖြစ်ရတယ်ဒီရဲ့ကိုငါလာတာတရားထုတ်ဖို့လာတာအခုကြည်စံငါတွေးနေလိုက်တာ ဘင်းစိတ်ပေါက်ပြီးတော့ကျင်းတွေ့နေလိုက်တာကာဝုံစိတ်တွေကာမဝိတက်တွေကလည်းပေါ်လိုက်တယ်။ရာဘာရဝိတက်ကတက်လို့ဖြတ်လို့မှုတွေပေါ်လိုက်တယ်ဝိညာဝိတက်ကညှင်းဆဲလို့မှုတွေပေါ်လာတယ်။ငါဟာသာသနာပေါ်ဝင်လာတာတကယ်ယုံကြည်ခြင်းနဲ့ဝင်လာတဲ့ပုဂ္ဂိုလ်ပါ။ဒါလေးငါလိုချင်လို့ဝင်လာတာမဟုတ်ဘူး။ဝိတက်ကြောင့်ဒီအတွေ့တွေငါကောင်းနဲ့ရောက်လာပါလိမ့်မယ်။ Unknown cause မသိဘူး။သူတို့မြတ်စွာဘုရားကသိထားတယ်။အဲ့ဒီနေရာသွားရင်ဓာရီဝင်လိမ့်မယ်ဆိုတာသိတယ်။ဘာဖြစ်လို့တော့ဆိုရင်ဥပနိဒ္ဒယပစ္စယောတိနေရာဆိုတာကဥပနိဒ္ဒယပစ္စယော။အာဝတောတိဥပနိဒ္ဒယပစ္စေနပစ္စယော။နေရာဌာနတစ်ခုကလူကိုအကောင်းနဲ့အထောက်အပံ့တစ်ခုပေးနိုင်တယ်။ပုဂ္ဂလောတိဥပနိဒ္ဒယပစ္စေနပစ္စယော။ပုဂ္ဂိုလ်တယောက်ကလည်းအကောင်းနဲ့အထောက်အပံ့တစ်ခုပေးနိုင်။ကြီးမားတဲ့အထောက်အပံ့တစ်ခုကြောင့်မို့လို့ကြောင်းမဲ့ဖြစ်တာတော့မဟုတ်ဘူးအတိတ်ဘဝစိတ်ကူးစိတ်တန်းတွေပြန်ပြီးတော့ပေါ်လာတာတဲ့အဲ့ဒီအတွေးတွေနှိမ့်ဆက်တာ ਨੇ ဘာတရားမှမရဘူးစိတ်ရဲ့လက်ပြက်နဲ့အဲ့ဒီအတွေးထွက်လာတယ်ထွက်လာခဲ့မြတ်စွာဘုရားစီရောက်ရှောက်တယ်ရှင်ဘုရားပြီးတော့တရားထုံလို့သွားတယ်ဗျာအတွေးတွေနှိမ့်ဆက်ပြီးတော့ပြီးတော့ပြန်လာခဲ့ရတယ်ဘာတရားမှမရခဲ့ဘူးကောင်းကောင်းခံစားခြင်းနဲ့အတွေးတွေဒေါသနဲ့အတွေးတွေနှိမ့်ဆက်လို့တဲ့တပ်ဖြတ်ညှင်းဆက်လို့တဲ့အတွေးတွေအဲ့ဒီအတွေးတွေကတပည့်တော်စိတ်ကိုချီနှောင်ထားပြီးတော့နှောက်ရှက်နေသည့်အတွက်ကြောင့်တပည့်တော်ဘာတရားထူးမှမရခဲ့ဘူးဗျာဆိုတော့မှမြတ်စွာဘုရားကအဲ့ဒီမှာတရားဟောတယ်မိဂိယာတဲ့စိတ်ကလေးလွတ်သွားဖို့ဆိုတာလွတ်မြောက်တဲ့စိတ်ရဖို့ဆိုတာလွယ်တာမဟုတ်ဘူးမရင်ကျက်သေးလို့ရင်ရင်ကျက်အောင်လုပ်ဖို့အကြောင်းတရားတွေလည်းမှလုံးနေသေးတယ်အဲ့ဒီအကြောင်းတရားတွေကဘာတွေလဲဆိုရင်နံပါတ်1မြင်မှလမ်းညွှန်မှုခိုင်လိုင်းပေးနိုင်တဲ့မိကောင်းစုပေါင်းတို့တွေတခုဒီအတွေးတွေဘယ်လိုဖြောင်းအောင်လဲဆိုတော့ခိုင်လိုင်းပေးနိုင်တဲ့ဆရာသမားလို့တွေဘာကလျာဏမိတ္တလို့ခေါ်ဒါနံပါတ်1နံပါတ်2မင်းကိုချင်းသီလပြည့်စုံဖို့လို့တွေကိုချင်းတရားနဲ့ရန်ဆိုရင်ရန်နေကျင့်သောအမဲ့ပါတိမောဟသံဝရသီလစတဲ့ကိုကျင့်တရားတွေပြည့်စုံဖို့လိုတယ်။နောက်ပြီးရင်ကထာဆယ်မျိုးစကားဆယ်မျိုးသူမျက်စီကကြားဖို့လိုတယ်။ဆွေးနွေးပြောကြတဲ့ဒီဇင်ကားဆိုတာလည်းအမှန်တမ်းထိရောက်တယ်။ဒါစကားတွေနားထောင်အောင်လဲဆိုရင်အပိစကထာလောဘဆိုတာမထားရဘူးဆိုတဲ့အာနေပတ်သက်တဲ့စကားမျိုးတွေမျက်မျက်နားထောင်ပေးရမယ်။တန်တုတ်တိကတာရှိတာလေးနဲ့ရောင်ရဲရမယ်ဆိုတဲ့စကားမျိုးတွေများများသားထောင်ရမယ်။အတ္တတတ္တကထာကိရိတာတွေနဲ့စိတ်နဲ့မယောနောရဘူး။ကိပ္ပံလွတ်လောင်နေမယ်ဆိုတဲ့ဒီနည်းတွေနဲ့ပြောပြနေတဲ့စကားမျိုးတွေကိုမင်းနားထောင်ပေးရမယ်။ပဝိဝေကကထာလွတ်လွတ်လပ်လပ်ကိုလွတ်စိတ်လို့တရားပေါ်မှာသာစိတ်ညွတ်ပြီးတော့နေတဲ့အနေအထားမျိုးကိုရှင်းလင်းပြောကြားတဲ့စကားမျိုးတွေကိုနားထောင်ပြီးတော့ပေးရမယ်။ဒီစကားမျိုးတွေအသိပြီးတော့အရေးကြီးတယ်သံလေခကထာကိရိတာတွေဆိုတာဖယ်ထုတ်ပြရမယ်မကောင်းတဲ့ဘက်နဲ့ကောင်းတဲ့ဘက်မကောင်းတာကိုဖယ်ပြီးကောင်းတာမကောင်းတာကိုဖယ်ရှားပြီးကောင်းတဲ့ဘက်ကိုစဉ်းကြံပွားများဖို့ဆိုတဲ့စိတ်ကိုမွေးရမယ်အဲ့ဒါတွေကိုမွေးဖို့တိုက်တွန်းတဲ့စကားတွေကိုညံ့ညံ့ထောင်ပြရမယ်ဟုတ်တယ်လေစကားဆိုတာအမြဲတမ်းတတ်ဖို့ရှိတယ်တရားနာလိုက်လို့ရှိရင်တရားကရလာတဲ့အသည့်လေးကကိုယ်အမြိုင်းပြောင်းလဲသွားစေတယ်သတိကြတာပေါ့ဒါကြောင့်မလို့ကထာ10ပါးဆိုတာဒီနေရာမှာစကားကိုဒီစကားမျိုးကခုနကသူတော်ကောင်းနဲ့ပေါင်းတဲ့အခါမှာကလျာဏမိတ်္တဆိုရင်မိကောင်းဆွေကောင်းစီကမှဒီစကားမျိုးကြားမှာတဲ့ဒီတဲ့လူစီသွားလို့ဒီစကားမျိုးကြားမှာမဟုတ်ဘူးကိုယ်နေပွဲစားစီသွားရင်တရားဝယ်ကိစ္စပဲကြားမှာဟုတ်ကဲ့လားဟုတ်ပါဘူးတကူရမြစီသွားလို့ရင်တိုက်မဲ့ခိုက်မဲ့စကားမျိုးပဲကြားမှာပဲကပိုင်းနိုင်စီသွားရင်ကပိုင်းနိုင်ဖို့အကြောင်းပဲကြားပါပဲ။အဲ့တော့သူတော်ကောင်းနဲ့ပေါင်းတဲ့အခါမှာဟောဒီစကားမျိုးကြားပါ။နောက်သီလကထာကိုကျင့်တရားနဲ့ပတ်သက်တဲ့စကား၊သမာဓိကထာစိတ်တည်တည်နေမှုနဲ့ပတ်သက်တဲ့စကား၊ပညာကထာပညာနဲ့ပတ်သက်တဲ့စကား၊ဝိမု ക്തി ကထာစိတ်ရဲ့လွတ်မြောက်မှုနဲ့ပတ်သက်တဲ့စကား၊ဝိမု ക്തി ဉာဏဒသနာကထာလွတ်မြောက်ပြီးတော့ရတဲ့အသိဉာဏ်မျိုးနဲ့ပတ်သက်တဲ့လွတ်မြောက်မှသိတဲ့အသိဉာဏ်ကိုရရှိစေတဲ့စကားမျိုးနဲ့ပတ်သက်တဲ့စကားမျိုးကိုအဲ့ဒါကိုကထာ၅မျိုးလို့ခေါ်ကထာ10မျိုးလို့ခေါ်အဲ့ဒီကထာ10မျိုးကလည်းပဲတဲ့မရင်ကျက်သေးတဲ့စိတ်ရဲ့လွတ်မြောက်မှုကိုရင်ကျက်စေနိုင်တယ်ဒါကြောင့်မို့အဲ့ဒီက ကထာဆယ်မျိုးကိုလည်းမကြကနာနားထောင်ပြရမယ်။ဟောမြတ်စွာဘုရားဟောတာနမတိမိမိကောင်းဆွေကောင်းရှိရမယ်။နမနိကုချင်းတိလာရှိရမယ်။နမသုကထာစကားတွေကိုနားထောင်ရမယ်။အဲ့လိုနားထောင်ရင်မရင်ကျက်သေးတဲ့စိတ်ဓာတ်ကရင်ကျက်လာနိုင်တယ်။မလွတ်မြောက်သေးတဲ့စိတ်ဓာတ်ကလွတ်မြောက်ဖို့ဖြစ်လာနိုင်တယ်။နောက်တစ်ခုကဘာလို့ဆိုရင်အာရတ္တဝီရိယကျောပန်းအားထုတ်မှုလိုအပ်တယ်ဆိုတဲ့ဝိရိယနဲ့ပတ်သက်တဲ့ပြည့်စုံရမယ်ကျောပန်းအားထုတ်မှုနဲ့ပြည့်စုံဒါဖြင့်ဘာအတွက်ကျောပန်းရမလို့ဆိုတော့အကုသိုလ်တွေဖြစ်လာရင်ဖယ်ရှားဖြစ်ဖို့ကျောပန်းရမယ်ကုသိုလ်တွေမဖြစ်သေးလို့ရှိရင်ဖြစ်လာအောင်ကျောပန်းရမယ်အဲ့ဒီကျောပန်းမှုနှမျိုးနဲ့ပြည့်စုံရမယ်နောက်တစ်ခုကလိုအပ်တဲ့အရင်းတွေ့ရပါတော့ဆိုပညာဥရိယတေယကာမိနိယဖြစ်တာပြတ်တာသင်္ခါရတရားတွေရဲ့ဖြစ်မှုပြမှုမြင်တဲ့ပညာခိရတာဆိုင်ထဲကိုပေါက်ထွက်ပြနိုင်တဲ့စွန့်ရထမြက်တဲ့ပညာဝိပဿနာပညာမဲ့ပညာဆိုတဲ့ဒီပညာမျိုးတွေနဲ့ပြည့်စုံအောင်ကြိုးစားရမယ်အဲ့ဒါလို့ကြိုးစားမှလွတ်မြောက်တဲ့စိတ်ကလေးဟာဖြစ်ပေါ်လာတယ်အဲ့ဒီအချက်အခုပြောခဲ့တဲ့၅မျိုးမေဆွေကောင်းရှိရမယ်ကုချင်းတရားရှိရမယ်ကထာ၅မျိုးကထာ10မျိုးကိုနားထောင်ရမယ်ဒုံလဝိရိယရှိရမယ်အသိပညာရှိရမယ်ဆိုတော့ဟောဒီအည်သွေး၅မျိုးအဲ့ဒီအည်သွေး၅မျိုးမှာအရေးကြီးဆုံးကဘာလို့ဆိုရင်မိတ်ကောင်းဆွေကောင်းအရေးကြီးဆုံးကလျာဏမိတ်တာဆိုတာဒီနေရာမှာရည်ညွှန်းတာဘုရားထီအောင်ရည်ညွှန်းတယ်တာမန်မိတ်ဆွေပေါ့တရားဓမ္မကိုညွှန်ကြားပြသနိုင်တဲ့ကလျာဏမိတ်တာဆိုတာတကယ်ဘုရားတရားကြီးညွှန်းတယ်။ကလျာဏမိတ်တာဆိုတဲ့မိကောင်းစေကောင်းရှိလာပြီဆိုရင်သီလပြည့်စုံဖို့အခြေအနေရလာတဲ့သီလပြည့်စုံဖို့အခြေအနေတစ်ခုဖြစ်လာမယ်။ကထာဆယ်မျိုးကိုနားထောင်ဖို့လည်းပဲအခြေအနေတစ်ခုဖြစ်လာနိုင်တယ်။ကျိုးပန်းအထုံးမှုဝိရိယရှိဖို့ဆိုတဲ့အခြေအနေတွေလည်းဖြစ်လာမယ်။အသိပညာတိုးတက်လာဖို့ဆိုတဲ့အခြေအနေတွေလည်းဖြစ်လာနိုင်တယ်။အရေးကြီးဆုံးကနံပါတ်၁ကကလျာဏမိတ်တာဒါကိုပြောတာပဲသပ္ပူရိတုပနိဒယဆိုအင်းအောက်ကောင်းတဲ့အကြောင်းတရားအဲ့ဒီအကြောင်းတရားတွေကနေသင်ဆောင်လိုက်တဲ့အခါအကြောင်းတရားတွေအစင်းစင်အစင်းစင်ဖြစ်တော့ဒါဖြင့်စိတ်ကလေးကဒီလောက်နဲ့လွတ်မြောက်ပြီလားဆိုတော့မလွတ်မြောက်သေးဘူးဒီအခြေအနေ၅မျိုးပေါ်မှာအခိုင်အမာယက်တည်ပြီးတော့ဘာလုပ်ရမလဲလွတ်မြောက်အောင်ကြိုးစားလွတ်မြောက်အောင်ကြိုးစားဖို့ဆိုတာလွယ်တာမဟုတ်ဘူး။ဒါဖြင့်လွတ်မြောက်အောင်ကြိုးစားဖို့ဆိုတာဘာတွေကလွတ်မြောက်အောင်ကြိုးစားရမလဲလို့ဆိုရင်အရေးကြီးဆုံးကလောဘကလွတ်မြောက်ဖို့ဒေါသကလွတ်မြောက်ဖို့မမှန်ကန်တဲ့အတွေးတွေကနေလွတ်မြောက်ဖို့မှားရနေတဲ့အခြေအမြင်တွေကလွတ်မြောက်ဖို့အဲ့ဒါတွေကလွတ်မြောက်မှစိတ်ကလေးကတကယ်လွတ်မြောက်တဲ့စိတ်ဖြစ်မှာတဲ့။ဒါကြောင့်မို့မြတ်စွာဘုရားကမေဂီယာတဲ့ဟောဒီအည်သွေး၅ခုပေါ်မှာယက်တီပြီးတော့အခုပြောမဲ့တရား၄မျိုးကို꽈ပါဆက်ပြီးတော့လုပ်ပါဒါကိုဆက်လုပ်ရမယ်အဲ့ဒါမှဘင်းရယန္တာဖြစ်နိုင်ဘာတွေဆက်လုပ်ရမလို့ဆိုလို့ရှိရင်အတုပါဘာဝေတ္တပါရာဂတပဟနာယတဏှာလောဘကိုဖယ်ရှားပြစ်ချင်လို့ရှိရင်အတုပါကမ္မထာ꽈ပါအတုပါဆိုတာမစင်မကြဲမတက်မတဲရွန်စပွဲကိုတွေးတော့ပြရတာဟုတ်ဆုံးတယ်เนาะအပေါ်ရလေးကြည့်ရင်လူတွေကတဏှာရာဂစိတ်ပေါ်လာလို့ရှင်အပေါ်ရကြည့်ရင်လှတယ်လို့ထင်အဲ့ဒါလို့လှတယ်လို့ထင်လို့လောဘဖြစ်လာလို့ရှင်အတွင်းသားကိုကြည့်ခန္ဓာကိုယ်ကြီးရဲ့သဘာဝမစင်ကြဲတာတွေကိုကြည့်တုတ်တန်တစ်ခုမှဟောတာလေခန္ဓာကိုယ်ကြီးအတွင်းပြင်ပြန်လဲထားလိုက်တယ်ဆိုရင်တို့နဲ့ကြီးပြီးပေါင်းနေရမှာတဲ့အပေါ်ရန်အရေးပါလေးဖုံးထားလို့ဟုတ်တယ်လို့ထင်နေတယ်အဲ့ဒီအရေးပါလေးပေါ်မှာတော့လှတဲ့ဟိုအိုးကလေးတွေနဲ့ဆင်ထားသေးတဲ့အတွက်ကြောင့်မျက်စိလဲနေကြတာဟုတ်ကဲ့မျက်စိလဲနေဟုတ်တယ်ဗောမနေ့အေးရထားတာနဲ့တိုင်နဲ့ခန္ဓာကိုယ်ရဲ့အငြိအကျေးတုတ်တင်ရတာနံပါတ်1ပဲလေမွေးချိန်နေလို့ရှိရင်ဆုထားကြပါဗောမွေးကြိုင်တို့ဆုံးပြစ်နေကြရတာပဲခန္ဓာကိုယ်ရဲ့ထွက်တာတင့်တယ်တာတို့မွေးကြိုင်တာတို့တခုမှမရှိဘူးကုန်ပြစ်နေရတာ အဲ့တော့အဲ့ဒါတွေကိုစဉ်းစားတွေးခေါ်လိုက်လို့ရှိရင်လောဘဆိုတာဖြစ်လာစရာ၊ရာဂဆိုတာဖြစ်လာစရာအကြောင်းရှိဘူးတဲ့။ဒါကြောင့်မို့ခုနကအခြေအနေ၅မျိုးပေါ်မှာယက်တည်ပြီးတဲ့အခါမှာတဲ့တဏှာရာဂကိုအားနည်းတော့အောင်တို့မို့တဏှာရာဂတွေဖယ်ရှားပြစ်ဖို့အတွက်အတုပအားထုတ်ပါတတိတဲ့တဲ့တို့ကိုဆင်ခြင်ပေးပါဆင်ခြင်နာဓမ္မ practice ပဲကောပြီးတော့ပြင်းပြင်းကြီးခွေပြီးတော့ legislation ထိုင်နေမှာမဟုတ်ဘူးတော့ဘယ်လိုထိုင်တိုင်းမတိမတဲ့ရုံးစွဲအခြေအနေတွေကေတာလောမနခန္ဓာတသောသံမြင်မွေးခြင်းခြေသက်လက်သက်သွားအရေးအခုစီတခုစီတခုစီခန္ဓာကို32ခုတာကချစ်တခုမှတိုင်ခါစရာမရှိဘူးကိုယ်စပင်မဲ့ဇမင်းပေါ်နေတဲ့အခါကျတော့ဟုတ်တုတ်တုတ်ရှိတယ်နော်လာအောင်ပြင်ရတဲ့ဆေးဆိုးကြအဲ့ဒီသဘင်ညီလေးတစီထမင်းနဲ့သွားကြလို့ရှိရင်ညောညာလူများလည်းအံ့ဩစရာတော့ကောင်းဒီသဘင်မှာပဲခေါင်းပေါ်နေရင်တော့လည်းအကောင်းလားနေရာရွေ့သွားတာနဲ့တပြိုင်တည်းမလို့ချင်ရတော့ကိုယ့်ရဲ့ပစက်ထဲမှာတတွေးတွေရှိတယ်အပြင်မထွက်သေးသမျှအကောင်းပဲညိုချနေကြတယ်အပြင်ထွက်တာနဲ့တပြိုင်တည်းဘာဖြစ်မလဲကျော်လာအဲ့ဒါလိုပဲအလုံးဟာအပြင်မထွက်သေးရင်အကောင်းပဲအပြင်ထွက်လိုက်တာနဲ့တပြိုင်တည်းကျောင်းစေဒါကိုဆင်ခြင်တွေးတော့တာကိုအတုပလို့ပြောတာနော်အေးဗမာမှာအတုပဆိုလို့ရှိရင်တော့ဟောဖြူလရယ်သွားပြီးတော့အောင်းမေ့နေအဲ့တော့အတုပကိုဆင်ခြင်စဉ်းစားခြင်းဖြင့်ခန္ဓာကိုယ်ပေါ်မှာတွဲတာတက်မက်တက်တဲ့တဏှာလောဘကိုဖယ်ရှားပြစ်နိုင်ပါလေအဲ့ဒါဖယ်ရှားပြစ်နိုင်မှလောဘကလွတ်တော်မှာလွတ်မှလွတ်မြောက်တဲ့စိတ်ဆိုရမှာအနုမဆိုရင်တွဲနေအောင်ပါလွတ်မြောက်နိုင်မှုနောက်တစ်ခုကပါတော့ဒီနေရာမြတ်စွာဘုရားညွှန်ပြတာကမ္မထာလေးတွေပြေးတာအတုပါဘာဝေတ္တပါရာဂတပဟနာယရာဂတပဟနာယရာဂကိုဖယ်ရှားပြစ်ဖို့ရအတွက်အတုပါဘာဝေတ္တပါအတုပါကမ္မထာကိုပွားပါတဲ့အတုပါမတည့်မတည့်ရွံစပွဲဆိုတဲ့အနေထားတွေမြင်အောင်စိတ်ထဲမှာဖြစ်ပေါ်လာအောင်တို့ပွားလာကျိုးစားချက်နဲ့တို့ကိုအတုပါဒီလိုပြောတာဘာဝဘာဝေတ္တပါဆိုမဖြစ်သေးရင်စိတ်ကဖြစ်လာအောင်လုပ်တာဒါဘာဝနာလို့ခေါ်ဖြစ်လာပြီးတဲ့နောက်တိုးလာအောင်အရှင်ရလာအောင်ကျိုးစားတာဒါဘာဝနာဘာဝနာဆိုတာဖြစ်စီတို့ပွားစီဒီလက်ခုကိုပြောကဲအတုပါပွားရတဲ့ကြောင့်ရာဂဆိုတာကိုဖယ်ရှားလိုက်တဲ့ဒီအတွက်ကြောင့်ရာဂကတော့လွတ်မြောက်ပါပြီတဲ့စိတ်ထဲမှာအလိုမကြတာမျိုးတွေပေါ်လာတယ်ဗျာပါဒကတစားထောင်လာလိမ့်ဘာလို့อ่ะမေတ္တာဘာဝေတ္တပါဗျာပါဒတပါဟနာယဗျာပါဒတပါဟနာယဒေါသကိုဖယ်ရှားပြစ်ဖို့ရအတွက်မေတ္တာဘာဝေတ္တပါမေတ္တာပွားလိုက်ပါကမ္မထံပေးဒီအတုကမ္မထံအထုတ်တဲ့လောဘကလွတ်ဖို့အတွက်ဒေါသကလွတ်ဖို့အတွက်မေတ္တာကမ္မထံအထုတ်လိုက်တဲ့မေတ္တာစိတ်တွေမြန်မြန်မွေးကံထားထုတ်တယ်ဆိုတော့ကိုယ်စိတ်ထဲမှာမေတ္တာလေးချိန်ချင်းဖြစ်အောင်လုပ်တာကိုပြောဒါနဲ့ညက်သွားခြင်းနဲ့ညက်သွားမှာမရဘူးဆိုလို့ရှိရင်ဘာရင်လာရအောင်မလို့ဆိုအာဂါပနတ္တိဘာဝေတ္တပါဝိတ္တကုပစ္စေရာယအတွေးတွေကလူတွေမှာအတွေးတွေမချိန်နိုင်ကြဘူးတယောက်တစ်ယောက်လည်းတွေးနေတာပဲလေလူဆိုတာတွေးနေတာအများတန်းတွေးနေကြတာအဲ့ဒီအတွေးထဲမှာမကောင်းတဲ့အတွေးက၃မျိုးကောင်းတဲ့အတွေးက၃မျိုးမကောင်းတဲ့အတွေ့ကိုမိစ္ဆာဝိတ္တလို့ခေါ်တယ်။ကောင်းတဲ့အတွေ့ကိုသမ္မာဝိတ္တ၊သို့မဟုတ်သမ္မာသင်္ကပ္ပ။မကောင်းတဲ့အတွေ့ဆိုတာဘာကြောင့်မကောင်းတာတုံးလို့ဆိုလို့ရှိရင်အသိဉာဏ်ရဖို့အတွက်အာဟာရအနှောင့်အယှက်ဖြစ်လို့မကောင်းဘူးလို့ပြောတယ်။ကာမဝိတ္တ၊ကာမဂုဏ်အာယုန်နဲ့ပတ်သက်တဲ့အတွေ့တွေကတဏှာရာဂဥဒိပိတွေ့တာကိုမကောင်းဘူးတဲ့။မှားတဲ့အတွေ့ပြဘာရဝိတ္တဒေါသနဲ့တွေးတဲ့အတွေ့အကောင်းအားရတဲ့အတွေ့ဝိဟိန္ဒဝိတ္တညှင်းဆဲမှုတပ်ဖြတ်မှုတွေးတဲ့အတွေ့ရမကောင်းတဲ့အတွေ့ဟောအဲ့ဒီမကောင်းတဲ့အတွေ့တွေကိုယ်တဏ္ဍာကဖယ်ရှားပြစ်ချင်လို့ရှင်ဘာလို့ရမလို့ခုနကတည်းကရှင်မေကြီးကတရားထိုင်လိုက်တဲ့အခါမှာနင်းစိတ်ပေါက်ပြီးတော့တွေးလိုက်တဲ့အတွေ့တွေဒီအတွေ့တွေတွေးအဲ့ဒီအတွေးတွေပြောင်းအောင်ဘာလို့ရမလို့ဆိုတော့အာနာပါနသတိဘာဝေတ္တပါတဲ့ထွက်လေဝင်လေရှုပါလို့ပြောထွက်လေဝင်လေပေါ်မှာလေသတိစိုက်ထားပါအာနာပါနသတိကမ္မထာကိုအားထုတ်ပါလို့ဒီလေးကိုမှန်မှန်ရှုပြီးတော့အာနာအပါနထွက်လာတဲ့ဒီလေး ဝင်သွားတဲ့လေးလေး24နာရီလူကနှကောင်းကတက်ရှိနေတာဆိုတော့အဲ့ဒီလေးပေါ်မှာထွက်လေဝင်လေလေးပေါ်မှာအယုံစိုက်ထားလို့ရှိရင်ဂျန်တဲ့အတွေးတွေရပ်ဆိုင်ပြစ်လို့ရတယ်လို့ပြောတာနော်အဲ့ဒီအတွေးတွေရပ်ဆိုင်ပြစ်လိုက်လို့ရှိရင်လောဘနဲ့ပတ်သက်တဲ့အတွေးလည်းမတွေးတော့ဘူးဒေါသနဲ့ပတ်သက်တဲ့အတွေးလည်းမတွေးတော့ဘူးမှားရတဲ့အတွေးတွေကလောဘကင်းရှင်းသွားဒါလောက်ပြင်းပြီလားလဲဆိုတော့မပြီးသေးဘူးအတွေးတွေရပ်ဆိုင်သွားပြီတဲ့အခါအချင်းအမြင်တွေကရှိနေတာသိတယ်ဘာလို့ဆိုတော့ရှင်အဲ့ဒီအတွေးတွေကိုရပ်ဆိုင်ပြနိုင်တဲ့အာနာပါနသတိဒီတတိတို့ပညာတို့ဝီရိယတို့ကိုပဲကိုယ်စိတ်ထဲမှာထာဝရရှိနေတယ်လို့ထင်လာတဲ့အချင်းအမြင်မျိုးပေါ်လာတာသိတယ်ဒါကြောင့်အနိစ္စတင်ညာဘာဝိတ္တပါအတ္တိမာနသဘောခန္ဓာယအတ္တိမာနသဘောခန္ဓာကငါဆိုတဲ့မာမနငါလုံးငါဖြစ်တယ်ဆိုတဲ့မာမနကိုဖယ်ရှားပြဖို့ရတဲ့အနိစ္စတင်ညာအနိစ္စတင်ညာကိုဘာဝိတ္တပါပွားလိုက်ပါဒါမေဂိယကိုမြတ်စွာဘုရားကမေဂိယယဟန်ကိုဤပေးနေတာကမ္မထံပေးတယ်အဲကမ္မထံပေးနေတယ်ဆိုတာလူတိုင်းအတွက်လည်းသိနေရတယ်ကမ္မထံနေတာရှင်းနေတာငါဆိုတဲ့အတွေးတွေပြောင်းဖို့ရတဲ့လူဆိုတာကိုမာနဆိုတာရှိနေတယ်မရှိဘူးထင်နေပြီမဲ့ရှိနေတတ်တယ်မာနဆိုကိုယ်မာနလေးကိုလာထိလိုက်လို့ရှိရင်သံတော်စားတော်မာနပေါ်သေးတာနော်လူမပြောသာမန်လူတွေမပြောနဲ့သံတော်စားတော်မာနရှိတယ်သံတော်စားခေါ်ပြီးအလုံးလိုက်အလုံးလုံးခိုင်းကြည့်ရလားဆက်ပြေးမယ်ဘလို့ဘူးသူကသူသံတော်စားတဲ့သံတော်စားလုံးလုံးစားတာမဟုတ်ဘူးတဲ့ဘယ်ကနေတောင်းတော့ရတယ်သူတပြည့်စီလက်ခိုင်းလို့တော့လက်ပဲမထောင်းနဲ့နော်သံတော်စားမာနမာနဆိုတာသူကသူရှိအဲ့ဒီမာနကိုဖယ်ချပြဖို့ရအတွက်ဘာလို့ ਆ မှာလို့ဆိုဒီဘယ်အရာမှမမြဲဘူးသာဝရပြောင်းလဲနေတယ်ဆိုတဲ့အတွေးကိုတွေးဖို့အထင်အမြင်တွေကိုကိုယ်တဏ္ဍာမှာရအောင်လုပ်ဖို့အနိစ္စတင်ညာကိုပွားပါအဲ့ဒီအတ္တိမာနဆိုတဲ့ဒီမာနတရားဟာမာနတရားကိုဖယ်ချလိုက်နိုင်ပြီအနိစ္စတင်ညာကိုပွားလိုက်ပြီဆိုရင်အပေါ်လာနိုင်လို့ဆိုရင်အနတ္တတင်ညာဘလိုတိုင်းမဖြစ်ဘူးဆိုတာသိလာလိုက်မမြဲဘူးဆိုတာသိလို့ရှိရင်ကိုယ်အလိုကြဘာမှမဖြစ်ဘူးဆိုတာသိလာလိုက်လူတွေကကိုလို့ရင်ဖြစ်တယ်လို့ထင်နေတာအားလုံးကအဲ့ဒါမာနကထင်နေတာဟုတ်ကဲ့မမြဲဘူးထာဝရပြောင်းလဲနေတယ်ဆိုတော့အနိစ္စကိုသဘောပေါက်လိုက်တာတဲ့တပြိုင်တည်းအနတ္တငါလို့လို့မရဘူးသူ့တဘာဝတိုင်းသူဖြစ်နေတာအားရဲ့စိတ်ဆန္ဒအတိုင်းဘာတစ်ခုမှဖြစ်လာမှာမဟုတ်ဘူးဆိုရင်အနတ္တအတွေ့တွေ့ပဲဘူးလားတွေ့ပါရဲ့တွေ့တယ်အဝတ္တဝတ္တတာကို့လိုချင်ဖြစ်လာဘူးဘာလို့လဲဆိုပြက်နေတဲ့အရာတစ်ခုဟာထာဝရပြောင်းလဲနေတဲ့အရာတစ်ခုဒီကိုကမပြောင်းလဲခြင်းဘူးမပြောင်းလဲခြင်းနဲ့စိတ်ရှိနေတာထာဝရပြောင်းလဲနေတဲ့အရာတစ်ခုဒီကို့လိုချဘယ်လိုလုပ်ဖြစ်ပါဖြစ်နိုင်အဲ့ဒါကြောင့်မလို့အနိစ္စတင်ညာကိုွားလို့ရှိရင်အနတ္တတင်ညာဝင်လာပါလိမ့်မယ်တဲ့မြတ်စွာဘုရားအဲ့ဒီအနတ္တတင်ညာဝင်လာပြီဆိုလို့ရှိရင်အတ္တိမာနဆိုတာလောဘပြောက်သွားလိမ့်မယ်ငါဆိုတဲ့မာနတရားပယ်ရှားလိုက်နိုင်လိမ့်မယ်တဲ့အနတ္တဝင်လာလို့ရှိရင်အနတ္တတင်ညာဝင်လာလို့ရှိရင်အတ္တိမာနလို့ခေါ်တဲ့ငါဆိုတဲ့အထင်အမြင်ဟာပျောက်သွားလိမ့်မယ်ငါဆိုတဲ့အထင်အမြင်ပျောက်ရုံနဲ့မကဘူးမျက်မှောက်ဘဝမှာပဲစိတ်ဓာတ်လေးဟာငြိမ်းချမ်းသွားနေတယ်။ဩစိတ်ကလေးကလုံးဝအနှောင်ဖွဲ့တွေတာယောစိတ်ဂျိုးတွေကနေလုံးဝလွတ်သွားနေတယ်။ဒီလိုခေါ်တာမြတ်စွာဘုရား။နော်။ဒိဋ္ဌိဝဓမ္မေပြိဋိဘာယစိတ်ကလေးဟာငြိမ်းချသွားပြီးတော့နှောင်ဂျိုးတွေအလုံးပြုတ်ထွက်သွားပြီးတော့လုံးဝလွတ်တဲ့စိတ်ဆိုတာအဲ့ဒီကြမှာတဲ့။နော်။အဲ့ဒီကြမှာဖြစ်မှာရာဂကိုလည်းဖယ်ရှားလိုက်နိုင်ပြီ။ဒေါသကိုလည်းဖယ်ရှားလိုက်နိုင်ပြီအတွေးတွေကိုလည်းဖယ်ရှားပြစ်လိုက်နိုင်ပြီမာယာနဲ့အထင်အမြင်တွေကိုလည်းဖယ်ရှားပြစ်လိုက်နိုင်ပြီမာယာနဲ့အထင်အမြင်တွေဖယ်ရှားပြစ်လိုက်တဲ့အတွက်ကြောင့်မာနလည်းပဲလုံးဝအကျဉ်းချမရှိတော့ဘူးဆိုလို့ချင်းစိတ်ကလေးဟာလုံးဝနှောင်ကျိုးတဲ့ကနေလွတ်မြောက်ပြီးတော့လုံးဝလွတ်မြောက်တဲ့စိတ်အစဉ်ရောက်ပါဘူးအဲ့ဒီကြံတော့မှလွမြောက်တယ်ဆိုတာခေါ်လို့ရတာတဲ့ကဲဘုန်းကြီးတို့တွေကတယောက်တည်းနေတာပါလွတ်လွတ်လပ်လပ်နေတာပါဆိုတာနဲ့လွတ်တာဟုတ်ကဲ့လားဟုတ်ပါဘူးတဲ့ခုနစိတ်ဟာအနှောင်အဖွဲ့ကြီးတဲ့မှာရောက် စိတ်ဟာနှောင်ယိုးတွေနဲ့တဲခံနေရတဲ့အတွက်ကြောင့်ကိုယ်စိတ်လေးကကိုယ်လက်တွေထဲနေနေမယ်လို့လွတ်မြောက်မှုမရှိဘူးတဲ့အဲ့ဒါကြောင့်မြတ်စွာဘုရားရှင်ကရောညာကဒေဂိယကိုဟောဒီတရား၅မျိုးပေါ်မှာအခြေဆိုင်ပြီးတော့အခုပြောတဲ့အတုပါကိုပွားပါမေတ္တာကိုပွားပါဒါကပဲဖို့အတုပါကိုပွားပါဖြာပါရဆိုရင်ဒေါသပဲဖို့မေတ္တာကိုပွားပါအတွေးတွေဖြတ်ဖို့ရာအတွက်အာနာပါနသတိကိုပွားပါမာနကိုဖယ်ချဖို့အတွက်အနိစ္စတင်ညာကိုပွားပါအနိစ္စတင်ညာပွားလိုက်ရင်အနတ္တတင်ညာဆိုတာဝင်လာပါလိမ့်မယ်အနတ္တတင်ညာဝင်လာလို့ရှိရင်ငါဆိုတဲ့မာမနကျသွားပါလိမ့်မယ်သာဆိုရဲမာမနာကြသွားတာနဲ့တပြိုင်နဲ့အကြည့်ကျိုးတွေအလုံးပြုတ်ထွက်သွားမရှိတော့ကျိုးတွေအလုံးပြုတ်ထွက်သွားပြီးတော့စိတ်ကလေးကလုံးဝလွတ်သွားအနောက်ဝဲတွေအလုံးကလွတ်သွားတဲ့စိတ်ကလေးမှာဝိပုဒ္ဓစိတ်တာစေတောဝိမုတ်တိစိတ်ရဲ့လွတ်မြောက်မှုဆိုတဲ့အဆင့်ကိုရောက်ပါတယ်ဒါဘုရားမြတ်စွာလမ်းညွှန်တော်မူခဲ့တဲ့အဆင့်အမြင့်ဆုံးစိတ်ကြီးလွတ်မြောက်ခြင်းပါเนาะလွတ်မြောက်တဲ့စိတ်ဆိုတာအရတ္တဖို့စိတ်ရဲ့နောက်ဆုံးဒီထည့်အောင်ရောက်အောင်ကိုကြီးတို့လည်းအကျဉ်းချုပ်ကိုအထောက်အကြရမှာဖြစ်ပါတယ်သူလွတ်မြောက်မှုဆိုတဲ့စိတ်ကိုရဖို့ရတဲ့နံပါတ်1မိကောင်းဆွေကောင်းဆရာကောင်းမကောင်းရှာရမယ်နံပါတ်2မိကောင်းဆွေကောင်းဆရာကောင်းမကောင်းအကြောင်းပြုပြီးတော့ကိုကျင့်သီလမြဲရမယ်နံပါတ်3တရားဓမ္မနာယူရမယ်ကထာဆယ်မျိုးမကြာခဏနာရမယ်ပြောဆရာစကားတွေနားထောင်ဖို့မဟုတ်ဘူးဟုတ်ကဲ့တကယ်သာဝေကရဆရာတို့အပိစ္ဆကထာတို့တန်တုတ်ဒီကထာတို့ဒီလိုလေးနဲ့တဲ့တရားစကားတွေနာဖို့လိုတယ်။တောက်ပြီးတဲ့အခါကျတော့လုံးဝဝိရိယရှိရမယ်။နောက်ပြီးတဲ့အခါပညာရှိရမယ်။အဲ့ဒီအခြေအနေကောင်းတွေ၅မျိုးပေါ်ရှိလာပြီဆိုတဲ့အခါကျတော့စိတ်ကလေးလွတ်အောင်ဘာလို့ကဒေါဘကလွတ်ဖို့အတွက်အတုပါကိုပွားပါတဲ့။ဒေါသကလွတ်ဖို့အတွက်မေတ္တာကိုပွားပါတဲ့။အတွေးတွေကနေလွတ်မြောက်ဖို့အတွက်အာနာပါနသတိကိုပွားပါ။ငါဆိုတဲ့မာမနဖယ်ရှားပြစ်ဖို့အနိစ္စတင်ညာကိုပွားပါ။အနိစ္စတင်ညာပွားလိုက်ရင်အနတ္တဝင်လာမှာဖြစ်တယ်အနတ္တတင်ညာဝင်လာလို့ရှိရင်ငါဆိုတဲ့မာနကင်းသွားလိမ့်မယ်အဲ့ဒီအချိန်မှာလောဘလွတ်လောက်တဲ့လွတ်မြောက်တဲ့စိတ်ရဲ့အခြေအနေတခုကိုရရှိပိုင်ဆိုင်ရမှာဖြစ်တယ်အဲ့ကြောင့်မို့တရားကျင့်ကြည့်သုတော်ရှင်ပြိဋ္ဌာန်ကြီးဘုရားမြတ်စွာရဲ့နောက်ဆုံးပန်းတိုင်ဖြစ်တဲ့လွတ်မြောက်တဲ့စိတ်ကိုရရှိအောင်ကျင့်တန်ကြိုးကုန်အားထုတ်တော်မူနိုင်ကြပါစေကုန်သတည်းအာသု